ဧပြီလ17ရက်နေ့ကနေမေလ20ရက်နေ့ထိကျင်းပခဲ့တဲ့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲတနင်္ဂနွေနေ့ကပြီးဆုံးခဲ့တာမှာမဲပေးသူတွေကိုကောက်ယူတဲ့သဘောထားစစ်တမ်းအရလက်ရှိဝန်ကြီးချုပ်နရန္ဒရာမူရီကပဲဒုတိယသက်တမ်းဆက်ပြီးတော့တာဝန်ထမ်းဆောင်ရဖို့အခြေအနေရှိနေပါတယ်ဒီအကြောင်း VOA သတင်းတောက် Richard Green ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြမှာပါရှင
်အိန္ဒိယနိုင်ငံမှာရပ်ပေါင်း40နီးပါးအကြီးအကျယ်ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲဟာအဆင့်ပေါင်း80ရှိခဲ့ပြီးလူသားပေါင်း900ကျော်မဲပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲထက်မဲပေးနိုင်သူလူ100သန်းပိုများခဲ့ပါတယ်။ရွေးကောက်ပွဲရဲ့နောက်ဆုံးအဆင့်မှာတော့အိန္ဒိယပြည်နယ်ရှိခူကမဲဆန္ဒရှင်တန်ပေါင်းများစွာဟာအမှတ်နေရာ59နေရာအတွက်မဲပေးခဲ့တာမှာတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ပါပြီ။စိတ်ဝင်စားမှုအခမ်းအနားဆုံးမဲဆန္ဒနယ်ကတော့ဥတ္တပရဒေ့ရှ်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ဗာရာဏသီရှေးဟောင်းမြို့ကဝန်ကြီးချုပ်မိုရီရဲ့မဲဆန္ဒနယ်ပဲဖြစ်ပါတယ်။2014ခုနှစ်တုန်းကတော့ဒီပြည်နယ်မှာဝန်ကြီးချုပ်မိုရီရဲ့ဟိန္ဒူအမျိုးသားရေးဝါဒီပါတီဗရာတီယာဂျနတာပါတီအပြတ်အသတ်အနိုင်ရခဲ့ပါတယ်။အခုလည်း BJP ပါတီကပဲတာစီရနေပါတယ်။နောက်တက်လာမယ့်အစိုးရနဲ့ပတ်သက်ပြီးဗာရာဏသီမြို့ကအာမမာရာကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ
။ I would certainly want the government to come with clear vision of developing the country
ကျွန်တော်ကတော့တိုင်းပြည်တိုးတက်ဖို့ရှင်းလင်းမြင်သားတဲ့ရည်မှန်းချက်ရှိတဲ့အစိုးရတက်လာစီခြင်းပါတယ်သူတို့ဘဝသူတို့တိုးတက်ကြီးပွားဖို့လာတဲ့အစိုးရမျိုးတော့မဟုတ်ပါဘူ
းပြင်းထန်တဲ့အမျိုးသားဝါဒဆွဲကင်ပြီးအာဏာရလာတဲ့ဝန်ကြီးချုပ်မိုးရီဟာသူ့ကိုယ်သူအိန္ဒိယကိုဥဆောင်ဖို့အသင့်တော်ဆုံးပုဂ္ဂိုလ်ဖြစ်ပြီးမဟာပြိုင်ဘက်ပါကစ္စတန်နိုင်ငံကိုကင်တွယ်နိုင်တဲ့သဘောထားတင်းမာပြတ်သားသူအဖြစ်မဲဆွဲစည်းရုံးခဲ့ပါတယ် TV သတင်းဌာနတွေကထုတ်ပြန်တဲ့သဘောထားစစ်တမ်း၅ခုမှာမိုးရီရဲ့ပါတီကလွတ်တော်မှာနေရာ289ခုကနေ305ခုအထိအနိုင်ရနိုင်ခြင်းရှိပါတယ်။ဒီရေအတွက်ကစုစုပေါင်းနေရာ545နေရာရဲ့ထက်ဝက်အစိုးရဖွဲ့ဖို့လိုအပ်တဲ့အရေအတွက်ကိုကောင်းကောင်းကြော်ပါရယ်။လက်ရှိအစိုးရဆက်လက်နိုင်ခြင်းရှိတာနဲ့ stock ဈေးကွက်အခြေအနေကိုဆက်ဆက်ပြီးစီးပွားရေးကြံ့ကျင်သူဆူနီလ်ရှာကအခုလိုပြောပြပါရယ်
။ Basically for investors, you know, continuity of what they know is a very important thing and this
အခြေခံသဘောအရတော့ရင်းနှီးမြှုပ်နှံသူတွေအတွက်သူတို့သိထားတာတွေဆက်ပြီးဖြစ်ပေါ်တည်ရှိနေဖို့ကအရေးကြီးဆုံးပါပြုပြင်ပြောင်းလဲမှုတွေဆက်လုပ်ခဲ့တဲ့အခုအစိုးရကအာဏာပြန်ရမယ်ပုံပေါက်တော့စီးပွားရေးမူဝါဒတွေနဲ့သူတို့ရဲ့တက်တာချောင်ကြီးရေးဆောင်ရွက်ချက်တွေကမှန်းလို့ရတဲ့အရာတွေပါအခုချိန်ကစပြီးနောက်9နှစ်အတွင်းမှာရင်းနှီးမြှုပ်နှံသူတွေကဈေးကွက်ကိုတိတ်ပြီးယုံကြည်မှုရှိမယ်ဆိုရင်ဒါအံ့ဩစရာတော့မဟုတ်ပါဘူးဒါကြောင့်ပဲအခု stock ဈေးကွက်ထဲမှာ stock အမှတ် 900 ကျော်သွားခဲ့တာပေါ့
Rahul Gandhi ခေါင်းဆောင်နဲ့အဓိကအတိုက်ခံ Congress Party ကတော့ဒီ Uttar Pradesh ပြည်နယ်မှာ124နေရာကနေ128နေရာအထိအနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်54နေရာပဲရခဲ့တဲ့အရင်ရွေးကောက်ဖွဲ့တဲ့ဆိုင်ရင်တော့အများကြီးအခြေအနေကောင်းပါတယ်ဘယ်လိုပဲဖြစ်ဖြစ်မဲပေးနိုင်သူလူပေါင်းတန်း900ကျော်မဲပေးတဲ့ဒီလိုကြီးကျယ်တဲ့ရွေးကောက်ပွဲမျိုးမှာမဲပေးသူတွေစီကကောက်ယူတဲ့သဘောထားစစ်တမ်းကမြဲတမ်းတော့မှန်ကန်တည်ကြလိမ့်မရှိပါဘူး2004ခုနှစ်တုန်းကအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDA နိုင်လိမ့်မယ်လို့သဘောထားစစ်တမ်းကပြောပေမဲ့နောက်ဆုံးမှာ Congress Party ညွန်ပေါင်းအဖွဲ့ကအနိုင်ရရှိခဲ့ပါတယ်အခုနှစ်ရွေးကောက်ပွဲမဲရေတွက်တာတွေကတော့ဂျာတာပရိနေမှာပြည်ဆုံးမှာဖြစ်သလိုတရက်ထဲမှာပဲရွေးကောက်ပွဲနောက်ဆုံးရလာလဲထွက်ပေါ်လာမှာမို့စောင့်မျှော်နှาศင်ဖို့ရှိကြောင်းပါခင်ဗျာ